စီးရီးယားတိုက်ခန့်တွေကိုအကူအညီတွေထပ်ပေးပြီးစီးရီးယားသမ္မတဘရှာအယ်အာဆက်မပါတဲ့စီးရီးယားနိုင်ငံတဲ့ထူထောင်နိုင်ရေးအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကဆက်လက်အားပေးကူညီသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တလင်းလာနေကအင်ဂျီရောမှာတွေ့ဆုံမှုအပြီးပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတအိုဘားမားကအဲ့ဒါလိုပြောလိုက်ကြပါအဆုံးမရောက်တဲ့အလဲအလက်စီးရီးယားတိုက်ခန့်တွေကိုအမေရိကန်ရဲ့ပြည်ထောင်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့လာမယ့်နိုင်ငံတကာထိပ်သီးဆွေးနွေးပွဲတစ်ခုမှာစီးရီးယားအသွင်ကူးပြောင်းရေးကာလအစိုးရတည်းရဲ့ဖွဲ့စည်းနိုင်မှုအတွက်ကူညီဖို့သူတို့နိုင်ငံကကြိုးပမ်းနေတဲ့အကြောင်းသမ္မတအိုဘားမားကပြောသွားတာဖြစ်ပါတယ်။ကမ္ဘာအစိုးရဆုံးထိန်းချုပ်စရာအခြေအနေတွေနဲ့မကြုံရခင်စီးရီးယားအနေနဲ့ချက်ချင်းလှုပ်ဆောင်ရမယ့်အခွင့်အလမ်းတည်းရဲ့ရှိနေတော့မယ်လို့ပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းပြောပါတယ်။လဲလဲကြတဲ့အတိုက်ခံတွေကိုတွန့်မြင့်ကူညီသွားမှာဖြစ်ပြီးတော့အဲ့ဒီလိုအတိုက်ခံတွေနဲ့လက်တွဲမဆောင်ရွက်ဘူးဆိုရင်အစွန်းရောက်တွေကြီးထွားနိုင်တယ်လို့လည်း Mr. Cameron ကပြောသွားပါတယ်။ဗြိတိန်ဝန်ကြီးချုပ် David Cameron ဟာဒီ Syria စစ်ပွဲတွေအဆုံးသတ်နိုင်မဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိစ္စတွေကို Russia သမ္မတ Vladimir Putin နဲ့တောက်ကြနေကဆွေးနွေးခဲ့ပြီးတဲ့နောက် American ပြည်ထောင်စုကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။စီးရီးယားသမ္မတဘက်ရှာအယ်အာဆန်နဲ့စီးရီးယားသဘုံတွေအကြားငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းမှုတွေဖြစ်လာအောင်ဖိအားပေးဖို့အတွက်နိုင်ငံတကာညီလာခံတရက်ဂျနီဗာမြို့မှာကျင်းပဖို့အမေရိကန်နဲ့ရုရှားတို့ကအစပိုင်းတုန်းကအဆိုပြုခဲ့တာရှိပါတယ်။ဒီအဆိုပြုချက်ကိုစီးရီးယားအစိုးရဘက်ကတုံ့ပြန်ခဲ့ခြင်းမရှိသလိုအဓိကအစိုးရအတိုက်ခံညွန့်ပေါင်းအဖွဲ့အစည်းကလည်းမစ္စတာအာဆက်ကိုအာဏာမှာဆက်လက်ထားရှိမဲ့ဘလို့သဘောတူညီချက်မျိုးကိုမှသူတို့အနေနဲ့လက်မခံနိုင်ဘူးလို့ပြောဆိုထားပါတယ်ရှင်။